Republican Party ni la ga ma nangan jae win ji Mike Pompeo Israel nangan Jerusalem myo ma chotin yai ku tha de main gung ko thauk hlwin pya ta ke ba de aso ya win nan phit de nangan ye thait tan tan taman diao ga akhu lo party swe thauk khan main gung pyo da myo ayin ga ma shi ke bu da chaung da ha upade ne ni ye la so ra sou sa bu atwe democrat twi taung so ni ja ba de lo lo se a shi a le bai ko ta win ne khi thwet ni de win ji Pompeo ga Jerusalem myo ko pathama song twa yauk khe da ba သူ့ ရဲ့ မိန့်ခွန်း အတွင်း မှာ Trump အစိုးရရဲ့ နိုင်ငံခြားရေး မူဝါဒတွေ ကို ချီးကျူး ပြောကြားခဲ့ပါတယ် American သံယုံ ကို Tel Aviv မြို့တော်က နေ Jerusalem မြို့ကို ပြောင်းရွှေ့ခဲ့တဲ့ ကိစ္စ မြောက် ကိုရီးယား ကောင်းဆောင် Kim Jong-un နဲ့ ညှိနှိုင်းခဲ့တဲ့ ကိစ္စ IS စစ်သွေးကြွ အဖွဲ့ ကို နှိမ်နင်းဖို့ ကြိုးပမ်းမှု နဲ့ သူ့ အဆို တရုတ် ရဲ့ ကောင်းပုံဖြတ် အမျက်ကြီးစား ရန်လုံမှု အပေါ် ကင်တွယ်ခဲ့တာတွေ ကို နိုင်ငံခြားရေး ဝန်ကြီးက အမှွန်တင် ပြောကြားခဲ့ပါတယ် လက်ရှိ တာဝန် ထမ်းဆောင် နေတဲ့ နိုင်ငံခြားရေး ဝန်ကြီး တယောက် ကပါတီ ညီလာခံမှာ အခုလို မိန့်ခွန်း ပြောကြတာ အရင် ဘယ်တော့မှ မရှိခဲ့သလို ထူးခြားနေပြီးတော့ ဥပဒေ ချိုးဖောက်ရ ရောက်နေပုံရတယ်လို့ Democrat Party အမတ်တွေ က ပြောကြားနေပါတယ် စုံစမ်းစစ်ဆေးဖို့ လဲ တောင်းဆိုနေကြပါတယ် နိုင်ငံခြားရေး ဒုဝန်ကြီး Stephen Biegun အနေနဲ့ ဒီကိစ္စကို September 1ရက် မတိုင်ခင်မှာ တုံ့ပြန်ဖို့ နဲ့ နိုင်ငံခြားရေး ဌာနကနေ ရှင်းပြဖို့ အတွက် အောက်လွှတ်တော် နိုင်ငံခြားရေး ကော်မတီ ရဲ့ စီကံ ထိန်းသိမ်းရေး နဲ့ စုံစမ်းစစ်ဆေးရေး ဆက် ကော်မတီ ဥက္ကဋ္ဌ အမတ် Joaquin Castro က စာရေးသား တောင်းဆိုထားပါတယ် နိုင်ငံခြားရေး ဝန်ကြီး Pompeo ကတော့ ဒီကနေ့ အစောပိုင်းတုန်းက Bahrain နိုင်ငံ Manama မြို့တော်မှာ အင်ရှစ် မင်းသား Salman bin Hamad Al Khalifa အပါအဝင် တာဝန်ရှိသူတွေနဲ့ တွေ့ဆုံခဲ့ပါတယ် ပင်လယ်ကွေ့ ဒေသနိုင်ငံတွေ စီးလုံးကြဖို့ အရေးကြီးတဲ့ အကြောင်းနဲ့ ဒေသတွင်း Iran ရဲ့ လွှမ်းမိုးလာမှု အပေါ် တံပြန်ဆောင်ရွက်ကြရေး ကိစ္စတွေ ဆွေးနွေးခဲ့တယ် လို့ နိုင်ငံခြားရေး ဝန်ကြီး Pompeo က ပြောပါတယ် ပုတ်ထုံးနေ့ နှောင်းပိုင်းကျရင်တော့ သူဟာ Arab စော်ဘွားများ ပြည်ထောင်စု UAE ရဲ့ မြို့တော် Abu Dhabi ကို သွားမှာဖြစ်ပြီးတော့ Israel နဲ့ UAE ကြားရထားတဲ့ ဆက်ဆံရေးဆိုင်ရာ သဘောတူညီမှု အကြောင်း ဆွေးနွေးဖို့ ရှိတယ် လို့ နိုင်ငံခြားရေး ဌာနက ပြောကြားထားပါတယ်